ဘင်္ဂလားဒေ့ရှ်နိုင်ငံတွင်2022ခုနှစ်အတွက်ရိုဟင်ဂျာလူသားချင်းစာနာမှုဆိုင်ရာအကြက်တဲ့ပြဿနာကိုတုံ့ပြန်ဆောင်ရွက်ရေးပူးရဲအစီအစဉ်ကိုမတ်လ29ရက်နေ့စတင်လာမှာအမေရိကန်ပြည်ထောင်စုကဒေါ်လာ152တန်းထပ်မံထက်ဝင်မဲ့အကြောင်းကြေညာပါတယ်။မြန်မာစစ်တပ်ရဲ့လူမျိုးရုံးတပ်ဖြတ်မှုလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တဲ့အထိမြန်မာစစ်တပ်ကနှိမ်နှင်းတာခံခဲ့ရတဲ့ရိုဟင်ဂျာတွေအလုံးအထွတ်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးအပ်ရေးထပ်မံထည့်ဝင်တာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ဆိုင်ရာအမေရိကန်သံမတ်ကြီးပီတာဟက်စ်ကကြေညာခဲ့ပါတယ်။မြန်မာဘက်ကထွက်ပြေးပြီးဘင်္ဂလားဒေ့ရှ်ကောက်ဆက်ပစာမှာရိုဟင်ဂျာ9,400ခိုလုံခဲ့ရတဲ့2019ခုနှစ်ဩဂုတ်လနောက်ပိုင်းအမေရိကန်ရဲ့ကူညီထောက်ပံ့မှုဟာဒေါ်လာတန်1,900ကျော်ရှိသွားပါပြီ။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကတော့ရိုဟင်ဂျာဒုက္ခသည်တွေအတွက်ရေရှည်ကူညီထောက်ပံ့မှုတွေပေးအပ်ကြဖို့အင်ကာနေ့မှာပဲတိုက်တွန်းထားပါတယ်။